ယူကရိန်းချက်တဲနဲ့ပတ်သက်လို့အမေရိကန်နဲ့ပထမဆုံးဆွေးနွေးခဲ့ရမှာအကောင့်ဘက်ကိုမမြင်ရသေးပါဘူးလို့ရုရှားပြောရေးဆိုခွင့်ရှိသူကအင်ကာနီကပြောကြားလိုက်ပါတယ်။ဒီတော့တွင်မှာပဲရုရှားရဲ့လုံခြုံရေးဆိုင်ရာအဆိုပြုချက်အပေါ်စာနဲ့ရေးသားတုံ့ပြန်ပါမယ်လို့အမေရိကန်ကကတိပြုလိုက်တဲ့အကြောင်းရုရှားနိုင်ငံဒေါ်ပိုင်တရင်ဌာန RIA ကဆိုပါတယ်။ပွပွလင်းလင်းတိုက်ရိုက်အသားပါပါဆွေးနွေးကြတာကတော့အပြုသဘောဆောင်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောပါတယ်။ယူကရိန်းကို NATO အဖွဲ့ဝင်နိုင်ငံအဖြစ်လက်မခံဖို့ရုရှားရဲ့တောင်းဆိုချက်ကိုအမေရိကန်ကလက်မခံခဲ့ပါဘူး။ဒါပေမဲ့ရုရှားရဲ့အဆိုပြုချက်ထက်မှပါတဲ့ဒုံးကျည်ချထားရေးနဲ့စစ်ရေးလေ့ကျင့်မှုအတိုင်းအစကိစ္စတွေကိုတော့ဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းပြောထားပါတယ်။ဂျနီဗာပထမကြိမ်ဆွေးနွေးပွဲအပြီးမှာတော့ရုရှားနဲ့အမေရိကန်ကြားကွဲပြားခြားနှက်ချက်တွေကနှိစက်လာနေတဲ့အကြောင်းမပြသသေးပါဘူး။ဗိုလ်ဒူးနဲ့ဘရပ်ဆဲလ်မြို့မှာ NATO နဲ့ကြတာပရီးနဲ့ဗီယက်နမ်မှာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE တို့နဲ့ရုရှားကဆက်လက်ဆွေးနွေးဖို့ရှိပါတယ်။